တတိရှိမှတ်ဖို့ပฏิပဌာန်ဆိုတာအခုပြောခဲ့တဲ့အတိုင်းသင်္ချာရာယုတ်သင်္ချာရာနံဖို့သူ့အရှိတဘာဝအတိုင်းပฏิဥသိတဲ့စိတ်နဲ့ဖြူတိရတာဆိုတော့ဖြူဘဝအခြေခံမူကိုအများတိလွယ်အောင်ဒီလိုချထားနိုင်ပါတယ်ယုံနဲ့နာမဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ကြည့်အဲဒါသတိပဋ္ဌာန်ဝိပဿနာပဲဒီလိုအများနားလည်နိုင်တဲ့စကားနဲ့မူချမှတ်ပြီးထားနိုင်ပါတယ်ဒါကြောင့်ယောဂီတို့လိုက်ဆိုပါယုံနဲ့နာမဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ကြည့်အဲ့ဒါတတိပဌံဝိပဿနာပဲယုံနှစ်နှမဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ကြည့်အဲ့ဒါတတိပဌံဝိပဿနာပဲယုံနှစ်နှမဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ကြည့်အဲ့ဒါသတိပဋ္ဌာန်ဝိပဿနာပဲဆိုပါသတ္တမေကင်စိတ္တံအကျင့်မှန်ပဲအဲ့ဒါနိသိမပฏิပဒါအလယ်လန်းအကျင့်ပဲယုံနှင့်နာမဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ကြည့်အဲ့ဒါတတိပဋ္ဌာန်ဝိပဿနာပဲအဲ့ဒါမေကင်စိတ္တံအကျင့်မှန်ပဲအဲ့ဒါမေဇိမပฏิပဒါအလယ်လန်းအကျင့်ပဲဆိုပါယုံနံဆိုတာဘာလို့ဆိုလို့မှမသိတဲ့ပုဂ္ဂိုလ်များအတွက်ကြတော့အခုလိုအရာစကားရိုးရိုးနဲ့မူချမှတ်ပေးလို့လည်းရပါတယ်ဘယ်လိုလဲဆိုတော့ခန္ဓာကိုယ်နဲ့စိတ်မှဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ကြည့်အဲ့ဒါသတိပဋ္ဌာန်ဝိပဿနာပဲအဲ့ဒါလို့ဆိုရင်နားမလည်စရာရှိပါဦးမလားဆိုခန္ဓာကိုယ်နဲ့စိတ်မှဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ကြည့်အဲ့ဒါတတိပဋ္ဌာန်ဝိပဿနာပဲဆိုပါနောက်နှခနောက်အဲ့ဒါမဲ့ကြီးဖြစ်တာဒီလိုဆိုလို့ရှိရင်ဝိပဿနာကျွတ်မှုရဲ့အခြေခံသဘောနားလည်လောက်ပြီလားနားလည်လောက်ပါပြီဒီအခြေခံမှုသဘောကိုသေသေချာချာသဘောပေါက်ရင်ကျွတ်မှတ်ပွားများအထုတ်တတ်ပါတယ်ချင်းချင်းချာချာဖြစ်ပေါ်နေတဲ့ရုပ်ဖြစ်ပေါ်နေတဲ့နာမ်ကိုသတိနဲ့စူးစူးဆိုင်ဆိုင်ကျွတ်ယုံမှာပဲသို့တော်လည်းလုံးဝအမထုတ်ဘူးသေးတဲ့ပုဂ္ဂိုလ်အတွက်ဖြစ်ပေါ်ရာဖြစ်ပေါ်ရာကိုလိုက်ကျွတ်ရမယ်ဆိုတာသိပေမဲ့ကျူကမှာတော့ဟိုဟာကျူရမလို့လို့ဒီဟာကျူရမလို့လို့ ਨੇ ရောင်ဝါးဝါးဖြစ်ပြီးအခက်အခဲတွေ့တတ်ပါတယ်။ဒါကြောင့်လက်ဥမှသင်ကြားတဲ့ပင်နိုင်အာယုံတစ်ခုကိုစပြီးကျူပြရပါတယ်။လေဝင်တိုင်းထွက်တိုင်းအထက်နှုတ်ခမ်းပြားမှာဖြစ်စေနာခေါင်းဝါးမှာဖြစ်စေထိထိသွားပါတယ်။အဲဒီအထိဝါယောဖွတ်တတ်ပါကိုဖြစ်စေအတက်ကျူတိုင်းဖြိုက်ထုတ်တိုင်းဝမ်းပိုက်မှာဖြစ်ပေါ်တဲ့လှုပ်ရှားလေလောက်ရှားမှုဝါယောယုတ်ကိုဖြစ်စေပင်နိုင်အာယုံဖြစ်ရှိနိုင်ပါတယ်အခုဒီဌာနမှာတော့ဝမ်းမိုက်ကပေါင်းကြွလှုပ်ရှားမှုဝါယောယုတ်ကိုပဲရှိဖို့ရအတွက်ညွှန်ကြားပါတယ် ဒါကြောင့်ဖြတ်တဝိုက်ဝမ်းမဲမှာဖောင်းကြွလှုပ်ကြလာတော့ဖောင်းမယ်လို့စိတ်ကသုတိရှိပါပိန်ကြသွားတော့ပိန်တယ်လို့စိတ်ကသုတိရှိပါနှုတ်ကအကန့်ထက်ပြီးမဆိုရပါဘူးရှိတယ်ဆိုတာဖောင်းကြွလှုပ်ရှားမှုပိန်ကြလှုပ်ရှားမှုကိုတတိဥသိတဲ့စိတ်၌စူးစူးဆိုင်ဆိုင်ကလေးသိလိုက်တာပါပဲဒါကိုသဘောပေါက်ဖို့အရေးကြီးပါတယ်ပြန်ပြောပါဦးမယ်ပြုတယ်ဆိုတာဖောင်းကြွလှုပ်ရှားမှုပိန်ကြလှုပ်ရှားမှုသဘောကိုတတိဥသိတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ကလေးသိလိုက်တာပါပဲဒါကိုပြုတယ်လို့ဆိုတာပါဖောင်းနယ်ပိန်နယ်ဆိုတဲ့အရာသုံးစကားဟာထောက်ကန်နယ်တောင်းတင်းနယ်ဆိုတဲ့စာပေသုံးစကားနဲ့အတိပ္ပယ်အတူတူပါပဲဝါယဓာတု၄သဘာဝတိဝိခမဏလက္ခဏာထောက်ကံတောင်းတင်းခြင်းသဘောရှိ၏ဝါထောက်ကံထောက်တင်းခြင်းနှင့်မှတ်ကြောင်းလက္ခဏာရှိ၏ဆိုတဲ့ကျမ်းဂန်စကားအတိုင်းဝါယဓာရဲ့ထောက်ကံခြင်းတောင်းတင်းခြင်းသဘောသဘာဝလက္ခဏာကိုပြုသိနေခြင်းမှာပဲပြီးတော့သမုဒိရဏရတ္တရွေရှားခြင်းကိစ္စရှိ၏ဆိုတဲ့အတိုင်းဝမ်းမိုက်တယ်မှာရှိတဲ့လေရဲ့ဖြစ်ရက်ကိုတွေ့၍တွန်း၍သွားခြင်းတဘောနောက်ခက်ကိုတွေ့၍တွန်း၍သွားခြင်းတဘောကိုရှုတည်နေခြင်းပဲအဘိနိဟာရပစ္စုပ္ပထာနာရှင်းရှုဆောင်တတ်သောတရားဟုရှုသူဤညာအထင်လာဤဆိုတဲ့အတိုင်းဝမ်းမာတည်တဲ့လေရဲ့ဖြစ်ရက်ကိုရှင်းရှုဆောင်သွားခြင်းတဘောနောက်ဘက်ကိုရှင်းရှုဆောင်သွားခြင်းတဘောကိုရှုတည်နေခြင်းမှာပဲဒီလိုဝါယောတရဲ့သဘာဝလက္ခဏာဖြစ်တဲ့ထောက်ကံတောင်းနှင်းရွေရှားသဘောကိုရှုတာဟာဝိတ္တိမေအထကထာဓာတ်ကြီး၄ပါးရှုပုံပြတဲ့သတုဓာတုဝဝထံဘိုက်မှာပါဝင်ပါတယ်ဝါမိုက်မှာရှိတဲ့ဝါယောကိုရှုရမယ်လို့တော့သီးသန့်သတ်မှတ်ပြီးမဖော်ပြပါဘူးသို့တော်လည်းဝါယောတရဲ့သဘာဝလက္ခဏာကိုရှုရမယ်လို့အလုံးနဲ့တက်ဆိုင်တဲ့တမညာစကားကိုဆိုထားတာဖြစ်တဲ့အတွက်ဝါမတည်တဲ့ဝါယောကိုလည်းရှုရမယ်ဆိုတဲ့အဓိပ္ပာယ်ပါပြီးဖြစ်နေပါတယ်ဒီဝါမိုက်မှတည်တဲ့တွန်းတန်လှုပ်ရှားမှုဝါယောကိုရှုတာဟာမဟာတတိပဋ္ဌာနာတုတ်ဓာတ်ကြီး၄ပါးကိုရှုပုံပြတဲ့ဓာတုမနတိကာရပပမှာလာတဲ့ဒေသနာတော်နဲ့လည်းညီညွတ်ပါတယ်အဲ့ဒီဓာတုမနတိကာရပပမှာဤရုပ်အစုဝေ၌ခမကျန္နနုညံသဘောပထဝီတယောစီဖွဲ့စီတိတ်တိပုတွဲလုံးခဲ့သောဉာဏ်မိန်တော်မူပါれဒီဒေသနာတော်မှာဘယ်လိုအင်္ဂအစိတ်ပိုင်းကဓာတ်ကိုရှုဘယ်ကိုအင်္ဂအစိတ်ပိုင်းကဓာတ်ကိုရှုဘယ်ကိုအင်္ဂအစိတ်ပိုင်းကဓာတ်ကိုမရှုရလို့ကန့်တတ်ချက်မပါပါဘူးဓမ္မန္တရားရှိဖို့ကိုပဲမိန့်တော်မူတာဖြစ်ပါတယ်။ဒါကြောင့်ဝမ်းမာတည်တဲ့ဝါယောတ္ထောင်းမှုပိမှုသဘာဝကိုလည်းရှိရမှာဖြစ်ကြောင်းသင်ကြားပါတယ်။ပြီးတော့သီလဝန္တတုတ်မှာအရှင်မဟာကုဋ္ဌိကရဲ့အမေကိုအရှင်သာရိပုတ္တရာကဖြေရမှာငါရှင်ကုဋ္ဌိကသီလပြည့်စုံသင်ကြယ်သူဟာဥပါဒာနဲ့ခန္ဓာ၅ပါးကိုအကြောင်းမှန်လမ်းမှန်အားဖြင့်နှလုံးသွင်းရှုတည်ရမယ်လို့ဖြေထားတာရှိပါတယ်။ဒီနေရာမှာနှလုံးသွင်းတယ်ဆိုတာရှုတည်တာပါပဲ။ဥပါဒာနဲ့ခန္ဓာ၅ပါးကိုရှုတည်ဖို့ဖြေတာပါပဲ။ဥပါဒာနဲ့ခန္ဓာဆိုတာဥပါဒံတို့ဤအာယုန်တရားအစုသွဲလန်းတတ်တဲ့တဏှာဥပါဒံဒိဋ္ဌိဥပါဒံတို့ရဲ့အစွဲအလန်းဆံရတဲ့တရားအစုလို့ဆိုလိုပါတယ်။အဲ့ဒီအစွဲအလန်းခံဥပါဒာနဲ့ခန္ဓာ၅ပါးဆိုတာယောဝေဒနာသင်ညာသင်္ခါရဝိညာဉ်ဒီ၅ခုပါပဲဝါမိုက်မှာတည်တဲ့သုံးကံရေးချမှုဆိုတဲ့ဝါယောဟာဥပါဒာနဲ့ခန္ဓာ၅ပါးတည်းကယုတ်ဥပါဒာနဲ့ခန္ဓာပါပဲဒါကြောင့်ရှုတည်ရမယ့်တရားဆိုတာသင်ကြားလာပါတယ်ဒီဒေသနာတော်အရာသဘာဝယောက်မှရင်ဘယုတ်ကိုရှုတည်ရမှာဒီပါပဲလောကမှာမရှိရမဲ့သဘာဝယုတ်ဆိုတာမရှိပါဘူး။နာမလည်းထုတ်တူပါပဲ။ မစိတ်တုပ္ပဖိုလ်စိတ်တုပ္ပမှတပါးမရှိရမယ်နံတရားမရှိပါဘူးဒီယုတ်နံတွေကိုမရှိရင်ပါရတတ်မဲ့ဆွဲဖြစ်စေအသိဉာဏ်မှားဆွဲဖြစ်စေဆွဲလန်းတော့တာပါပဲရှိမိတဲ့ယုတ်နံပေါ်မှာတော့မဆွဲလန်းပါဘူးဒါကြောင့်ဒီလိုမဆွဲလန်းဖို့ရာအစွဲချင်းဖို့ရာဖောင်းမှုပိန်မှုဆိုတဲ့ဝမ်းပိုက်သွန်းကန်ရွေးချမှုကောသီတယဝါယောကိုရှိရတာပါပဲ